ကချင်ပြည်နယ်မှာတကြံရက်မတိုင်မီကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးစစ်ပီးဒုက္ခသည်9,000ကျော်ရှိသွားပါပြီ။သူတို့ဟာတရုတ်မြန်မာနယ်စပ်ကစစ်ရှောင်စခန်းတွေမှာထွက်ပြေးခိုလုံနေကြရပါတယ်။ပြင်ပကထောက်ပံ့တာတွေရှိနေပြီမဲ့တောက်သုံးရည်နဲ့နေရာထိုင်ခင်းတွေအတွက်အခက်ခဲတွေရှိနေပြီးတော့တချို့တွေဟာအဲ့ဒီစခန်းတွေမှာဝမ်းပြက်ဝမ်းလျှော့တာတွေဖြစ်နေတယ်လို့ကုညီဆောက်ရှောက်ရေးကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါဗျာ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအသေးစိတ်ကိုပြောပြမှာပါရှင
်ဟုတ်ကဲ့ကချင်ပြည်နယ်မန်စီနယ်မိုးမောင်းမြို့နယ်တွေမှာဒီလ10ရက်နေ့ကစတင်ပြီးတပတ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့လက်ကဲရန်စစ်ကြောင်စခန်းကဒုက္ခသည်တွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးနေကြရတာဖြစ်ပါတယ်။လောလောဆယ်မှာတရုတ်ပြည်နောင်တောင်ဘက်ကိုတင်းရှောင်နေသူ2000လောက်နဲ့မန်စီမြို့နယ်မန်ဝင်းကြီးနဲ့ရှမ်းပြည်နယ်နန်းခမ်းဘက်ကို3000လောက်ရောက်ရှိနေတယ်လို့ဝမ်ပောင်နှင်းထွဲခေါ်တရုတ်မြန်မာနယ်စပ်ဒေသကဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့ကပြောရေးဆိုခွင့်ရှိသူဒေါ်မေရီတွမ်မပြောပါတယ်။
ဒီကမှနေနေရတော့9နေရာမှနေနေတယ်ခုလိုက်ရှိလိုက်နေရအဲ့တော့ဒီ9နေရာကနေကစုပေါင်း600ဆိုတော့ဘာဆက်ရကြော public space မှာနေရအဲ့လောက်ရှိတယ်နောက်ဒီခြေနေတွေအိမ်မှာနေနေတဲ့လူတွေကတော့ကျမတို့မားနာလေ1000ပေါက်ဝင်းကျင်ရှိတယ်ဒီဘီဘက်ချောင်းဖြစ်တဲ့တော့2000လောက်ရှိမယ်ဆမန်းချေပေါ့နော်ဘမဘီဘက်ချောင်းကိုကြတော့ဒီမောင်ဝင်းကြီးနဲ့နန်းခမ်းကငကိုဘေးကနေကို FS ရဲ့ဆင့်မဖြစ်တင်ရတယ်ကိုငကိုဘေးကဒုက္ခတယ်ကစုပေါင်းအလုံး3000ကျော်ရှိနေပြီးသားရှိရပေါ့နော်အဲ့ဒီမှာဒီ FSN မှာဖတ်ပြီးသွားတာ3000ကျော်ပြန်ရှိတယ်
မောင်ဝင်းကြီးကဒုက္ခသည်ရေကူညီနေသူတူကမောင်ဝင်းကြီးနဲ့နန်းခမ်းဘက်ကိုအစ်စ်ရောက်ရှိလာသူ3000လောက်ရှိနိုင်ကြောင်းအခုလိုပြောပါတယ
်အဲ့လောက်တော့ရှိတယ်ကျွန်တော်တို့ဒီမှာကျတော့အဲ့လောက်မဝင်လာဘူးသူကကျွန်တော်ကဒီမှာလူနေရာကမဆက်မတော့နန်းခမ်းရေစုကြီးကမှခွဲထည့်လာတယ်ရှိတယ်ပြည်သူဒီယူအားအထင်းမှာပဲပေါ့နော်သူတို့ခင်ရခင်ကြောင်းမြန်မြန်တော့အတိအနည်းဆိုအိမ်မှာခွဲမှနေတဲ့လူတွေနဲ့ဆိုတော့အဲ့လောက်ရှိတယ်ခင်ဗျာ
မောင်ဝင်းကြီးကနှစ်ချင်းတဲ့ကက်သလစ်ခရစ်ယာန်ဖះเจ้าကစခန်းတွေမှာတော့လူ600လောက်အစ်စ်ဝင်ရောက်လာတယ်လို့ပြောပါတယ်။နန်းခမ်းဘက်မှာတော့12ရက်နေ့လောက်ကလေးကတိုက်ပွဲတွေငြိမ်သက်သွားတာကြောင့်ရှမ်းဒုက္ခသည်တွေဟာနေရာရင်းပြန်သွားခဲ့ကြပြီးမန်စီမြို့နယ်ဘက်ကကချင်ဒုက္ခသည်900ကျော်လောက်ဟာနန်းခမ်းမြို့အာထကားနှစ်ကျောင်းဝင်းအတွင်းမှာပဲနေထိုင်နေဆဲဖြစ်ပါတယ်။မောင်ဝင်းကြီးဒုက္ခသည်စခန်းမှာတော့ရေအခက်ခဲဖြစ်တာကြောင့်ဒုက္ခသည်တချို့ဝင်းပြက်ဝင်းလျှော့ဖြစ်နေတယ်လို့လည်းမောင်ဝင်းကြီးကဒုက္ခသည်အရေးကိုကြီးနေသူကဆက်ပြောပါတယ
်ဒုက္ခသည်ကရုပ်တရက်ထောင်နဲ့ချီဝင်လာတဲ့အချိန်မှာကျတော့ရေကတော့တော်တော်လေးအခက်ခဲရောက်ချင်မှာပါတယ်ရေအခက်ခဲဖြစ်တော့ဟာဒီယောဂါပေါ့နော်ဝင်းယောဂါတွေကနောက်ဆက်တဲ့ပြဿနာအနေနဲ့ဖြစ်လာပေါ့ပြင်းစင်ချွတ်ဒီတစ်ခါမှဒီလောက်ကြီးကြီးကျယ်ကျယ်မကြုံဘူးတော့ဟာတချို့ကျတော့ဒီ heart attack တွေပါတယ်ဖြစ်လာတာဖောက်လာတာတော့ရှိနေကြ
တရုတ်မြန်မာနယ်စပ်နဲ့မြန်မာပြည်အတွင်းကဒုက္ခသည်တွေကိုတော့လူမှုကူညီရေးအသင်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကစန္ဒရိတ်ခါဆောင်အဝတ်အစားနဲ့လူသုံးပစ္စည်းတွေကူညီထောက်ပံ့တယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလည်းစံနဲ့ခေါက်ဆွဲကြောက်ကျပ်ငွေ330ပို့ထောက်ပံ့ကူညီခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာ2012ခုနှစ်ဇွန်လကပြန်လည်စတင်ခဲ့တဲ့စစ်ပွဲကြောင့်ကချင်ဒုက္ခသည်တသိန်းခွဲကျော်ဟာတရုတ်မြန်မာနယ်စပ်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသတွေနဲ့ကချင်ပြည်နယ်အတွင်းကမြို့ကြီးတွေမှာတင်းရှောင်နေကြရပါတယ်ဒီလဇန်ပိုင်းမှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြတပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာစာချုပ်မူကြမ်းတစ်စောင်ရေးဆွဲခဲ့ပေမဲ့ကချင်ပြည်နယ်အတွင်းဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှီပြည်ဒုက္ခသည်တွေဟာနေရာရင်းမပြောင်းနိုင်သေးသလိုဒုက္ခသည်အသစ်တွေလည်းထပ်မံတိုးပွားလာနေတာဖြစ်ပါတယ်